အစ္စရေးဟာမတ်စ်ဘက်ကလ6လရှိလာချိန်မှာကာဇာတောင်ပိုင်းကတပ်ဖွဲ့တွေပြုတ်သိမ်းလိုက်တဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကအောင်ပွဲရဖို့နေလာပြီလို့သတင်းတွေနေမှာပြောပါရယ်။ကာဇာဒေသဟဲကချန်တဲ့အပိုင်းတွေမှာတော့အစ္စရေးတပ်ဖွဲ့အများပြားတပ်ဆွဲထားပါသေးတယ်။အောင်ပွဲရဖို့ခြေတလန်လောက်တာလိုပါတော့တယ်လို့မစ္စတာနေတန်ယာဟုကသူ့ရဲ့ကက်ဘိနက်အစိုးရအဖွဲ့ကိုပြောပါရယ်။ဒါပေမဲ့လည်းပြရမယ်တမဟုတ်ကအတော်ကြီးမားလိမ့်မယ်လို့လည်းပြောပါရယ်။အစ်ချစ်နိုင်ငံကိုင်ရိုမှာကျင်းပနေတဲ့အဖြစ်အဆွေးနွေးပွဲတွေပြန်လည်စတင်လိုက်ပေမဲ့လည်းဟာမတ်တို့လက်ထက်ကဒီစကံပြန်မလွတ်ပေမချင်းအဖြစ်ရရဖြစ်လာမှာမဟုတ်ဘူးလို့ဝန်ကြီးချုပ်နေတန်ယာဟုကပြောပါရယ်။အောက်တိုဘာ9ရက်နေ့မှာအစ္စရေးပြည်သူ1900လောက်တေဆုံးခဲ့ရတဲ့တိုက်ခိုက်မှုအတွင်းဒီစကံ150လောက်ဟာမတ်တို့ဖမ်းဆီးသွားခဲ့တာပါ။အဲ့ဒီထက်ကဂါဇာမြေအောက်ဥမင်လိုင်းကောင်းတွေထဲဆက်ပြီးတော့ဖမ်းဆီးခံရတဲ့ဒီစကံကအယောက်100လောက်ရှိမယ်လို့ယုံကြည်ရပါရယ်။ဖေဖော်ဝါရီလလည်းလောက်ထိဟာမတ်တို့ပြန်လွတ်ပေးခဲ့တဲ့ဒီစကံက112ဦးရှိပါရယ်။အများစုကတော့နိုဝင်ဘာလအတွင်းသတင်းတစ်ပတ်ကြာအပြည့်ရဆွေးနွေးမှုအတွင်းလွတ်မြောက်လာတာဖြစ်ပါရယ်။